Welcome to the Voice of America in Burmese.
Mingla mne khima shin. Washington myo raw VOA American tan ga ni 2019 khu ni February la 6 ye Buddha bu ni ne ne khin season go Myanmar san naw chain mne 6 nai ga ni 9 nai thi light meter 30 40 48 to ga ni dai yai thon lwin paw ma ba shin. Jama engine nai ma
mingla ba shin jama ga khmyo tat ba di mne khin tadin lwe go ma su yan twin ne tu chin ya pe ma ba. American သမ္မတ Donald Trump ဟာဒုတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်ကွန်းကိုဒီကနေ့ည Washington စံတော်ချိန်9နာရီမှာလွှတ်တော်နှစ်ရှစ်မောက်ပြောကြားတော့မှာဖြစ်ပါတယ်။ Venezuela နိုင်ငံကိုနိုင်ငံခြားလက်နက်ကန်တပ်တွေမဝင်ဖို့မျှော်လင့်ထားတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောပါတယ်။မြန်မာပါဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်ပြီးကျဆင်းနေတယ်လို့ Freedom House အဖွဲ့ရဲ့အစိုးရခန်းစားတစ်ကဖော်ပြလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှ Engine နိုင်
။ကောင်းပါပြီ။ဒေတာစံတော်ချိန်မကြာခင်နိုင်ပိုင်းအတွင်းအမေရိကန်သမ္မတ Donald Trump ကနိုင်ငံတော်အခြေပြမိကွန်းပြောကြားတော့မှာပါအခုလိုအမေရိကန်လွှတ်တော်မှာသမ္မတရဲ့မိကွန်းပြောကြားမဲ့အခမ်းအနားကိုဖိတ်ကြားခံရတဲ့ထူးခြားတဲ့ဧည့်သည်တော်တွေထဲမှာတော့ဒုက္ခသည်ရေဆောင်ရွက်နေတဲ့ဇိုမီတိုင်းရင်သားမုံဆန်းလည်းပါပါတယ
်ကျွန်တော်ဒီပွဲမှာကိုဖိတ်ကြားခံရတဲ့အတွက်ကိုအလွန်ပဲဝမ်းမြောက်မိတယ
်ဒါကတော့ဒီမိကွန်းပြောကြမဲ့အစီအစဉ်မတိုင်ခင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင် Freedom House အဖွဲ့ကြီးရဲ့အစီအစဉ်ခန်းစာမှာမြန်မာနိုင်ငံဟာမနစ်ကအမှတ်31ပေးထားရာကနေဒီနေ့မှာအမှတ်30ဖြစ်ရောက်ရှိသွားတာဘာကြောင့်လဲဆိုတော့ဆက်သွယ်မေးမြန်းချက်ကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုရင်ထွေးတို့ကပြောပြမှာပါရှင်။
American သမ္မတ Donald Trump ဟာဒုတိယအကြိမ်နိုင်ငံတော်ခြေပြမင်းကွန်းကို Washington စံတော်ချိန်ဒီကနေ့မှာလွှတ်တော်နှစ်ရက်ရှစ်မောက်မှာပြောကြားမှာဖြစ်ပါတယ်။မင်းကွန်းပြောမယ်လွှတ်တော်အသစ်မှာလူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှိနေတာပါ။သမ္မတရဲ့နောက်ကျောင်းမှာဒုသမ္မတ Mike Pence နဲ့အတူအတိုက်ခံ Democratic Party အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိနေမှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကတော့ American သမိုင်းကြောင်းမှာအကြမ်းဆုံးအဆိုးရလုပ်ငန်းတွေတစ်စိမ့်တစ်ပိုင်းရန်နာထားခဲ့ရတဲ့အထိအခြေတင်ဖြစ်စရာကြုံရတဲ့နယ်စပ်တိုင်းကာရေးသမ္မတရဲ့အစီအစဉ်ကိုကန့်ကွက်ကြတဲ့အောက်လွှတ်တော် Democrat ကိုယ်စားလှယ်တွေကိုဥဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒီနှစ်နိုင်ငံတော်အခြေပြမင်းကွန်းမှာကြီးကျယ်ခန်းနားမှုကိုရွေးချယ်ရတဲ့အကြောင်းအဓိကထားပြောဆိုမှာဖြစ်ကြောင်းအင်မီရောအခြေတန်းအရာရှိတူကပြောဆိုထားပါတယ်။မင်းကွန်းမှာလူဝင်မှုကြီးကျယ်ရေးနေဆက်လုံခြုံရေးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့မြောက်အတ္တလန္တိတ်ကုန်သွယ်ရေးစာချုပ်ကိုအစားထိုးလိုက်တဲ့အစီအစဉ်နဲ့အမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုပြောဆိုမှာဖြစ်တယ်လို့ဆိုပါတယ်။ပထမအကြိမ်နိုင်ငံတော်အခြေပြမင်းကွန်းပြောစဉ်ကသမ္မတဟာမိနစ်80ကြာမြင့်စွာပြောခဲ့တာပါ။အခုအကဲခတ်တွေကတော့သမ္မတဟာအခုပြောမယ်မင်းကွန်းနဲ့မှသူ့ကိုထောက်ခံသူတွေရဲ့အားပေးမှုတွေပိုပြီးခိုင်မာအောင်ကြိုးစားလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒီကနေ့သမ္မတတို့ရဲ့နိုင်ငံတော်အခြေပြမင်းကွန်းကိုဒီမိုကရက်တစ်ဘက်ကတုံ့ပြန်ပြောကြားဖို့ရွေးချယ်ထားသူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဝင်ရောက်ရှင်ပြိုင်တုန်းကအရေးနိုင်ခဲ့တဲ့အာဖရိကနယ်ပွားအမေရိကန်အမျိုးသမီးစတေးစီအေဘရမ်စ်ဖြစ်ပါတယ်။ကျမတို့အတန်းနှင့်ပြီးတနအိခွဲကြာဝါရှင်တန်စံတော်ချိန်ည9နာရီမြန်မာစံတော်ချိန်ဗော်တူးနေမနဲ့7နာရီခွဲပြောကြမယ်။သမရမင်းကွန်းကိုအမေရိကန်ရုပ်သံတွေကနေဓာတ်ရိုက်ထုတ်လွှင့်ပြတာသွားမှာဖြစ်တယ်လို့ VOA မြန်မာ Facebook နဲ့ website စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်
။မကြာခင်နိုင်ပိုင်းအတွင်းမှာပြောကြတော့မယ်သမရရဲ့နိုင်ငံတော်အခြေပြအမေကွန်းအခမ်းအနားကိုတက်ရောက်ဖို့သမရဒေါ်နယ်ထရမ့်နဲ့လွှတ်တော်အမတ်တွေကဧည့်သည်တော်တွေကိုဖိတ်ကြားထားပါတယ်။သမရဒေါ်နယ်ထရမ့်ဖိတ်ကြားထားတဲ့သူတွေထဲမှာနာစီရီရဲ့ရက်ဆက်မှုကနေလွတ်မြောက်လာခဲ့တဲ့အပြင်ပြီးခဲ့တဲ့နှစ်အောက်တိုဘာလာတော့ကပစ်စပတ်မြို့ဂျူးဖျားချောင်းအတွင်ပြစ်ခတ်မှုလဲလွတ်မြောက်လာခဲ့သူဂျူဒါဆမတ်လဲပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့အဓိကခေါင်းဆောင်အောက်လွှတ်တော်ဥက္ကဋ္ဌနက်စီပလိုစီဖိတ်ကြားထားတဲ့သူတွေထဲမှာသမ္မတထရမ့်ရဲ့မိကွန်းကိုစပိန်ဘာသာစကားနဲ့တုံ့ပြန်ပြောဆိုဖို့ဗာဂျီးနီးယားပြည်နယ်အမတ်အဲလစ်ဘတ်ဂော့စမန်လဲပါဝင်ပါတယ်Republican Party အထက်လွှတ်တော်ဥက္ကဋ္ဌ Rick Scott ဖိတ်ကြားထားတဲ့သူတွေထဲမှာတော့ပြီးခဲ့တဲ့နှစ်အတွင်း Florida ပြည်နယ်အထက်တန်းကျောင်းပြစ်ခတ်မှုမှာတေဆုံးခဲ့တဲ့တမီးဖြစ်သူရဲ့ဖခင် Andrew Pollock လည်းပါဝင်ပါတယ်
သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတတချန်ဆိုင်တစ္ဆာကျင်းစုပ်ပွဲကော်မတီအနေနဲ့လှူရှင်တွေစီးရင်နဲ့အတုံးစီတွေကိုတင်သွင်းဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကတမန်စာတစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးသမ္မတအင်ဂျူရောကတော့ချက်ချင်းပဲခတ်ခွာခွာတုံ့ပြန်ခဲ့ပါတယ်။သမ္မတအင်ဂျူရောပြောခွင့်ရဆာရာဆန်ဒါစ်ကဒီကိစ္စဟာသမ္မတအင်ဂျူရောနဲ့ဘာမှမဆိုင်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေဆက်လက်ပြုလုပ်နေဆဲဖြစ်ပြီးမကြသေးမီကပြစ်မှုထင်ရှားတွေ့ရှိခဲ့သူတွေနဲ့သမ္မတကြားဆက်ဆက်မှုတွေနဲ့ပတ်သက်လို့လဲဆာရာဆန်ဒါစ်ကသမ္မတဖြစ်လာတာကိုလူတွေမကျေနပ်ကြတဲ့အတွက်ကြောင့်ပြဿနာဖြစ်မဲ့အကြောင်းတွေလိုက်ရှာနေတာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတကျန်းသစ္စာချိန်ဆပွဲကော်မတီရဲ့ဖြစ်တွန်းတိုးတက်မှုနဲ့ပတ်သက်ပြီးသတင်းဌာနအများအပြားကတနင်္လာနေ့ဖော်ပြရမှာတမန်စာရဲ့မိတ္တူဓမ္မမဟုတ်ဒီစုံစမ်းစစ်ဆေးမှုနဲ့တိအကျွမ်းဝင်ခဲ့သူတချို့နဲ့ဆွေးနွေးမှုတွေကိုထောက်ပြခဲ့ကြတာပါ။အစိုးရရှေ့နေတွေကကော်မတီနေနဲ့2019 January လကသမ္မတထရန့်ယာရုလက်ခံစဉ်ကျင်းပခဲ့တဲ့အခမ်းအနားတွေကနေကောက်ခံရရှိတဲ့ရန်မုံငွေ108တန်းကိုကော်မတီအလွဲသုံးစားလုပ်ခဲ့တာကိုစုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်
သမ္မတဒေါ်နယ်ထရမ့်ကစီးရီးယားကနေစစ်တပ်တွေပြန်ရုပ်သိမ်းမဲ့သူ့ဆုံးဖြတ်ချက်နဲ့ IS စစ်သွေးကြအဖွဲ့တွေကိုအောင်ပွဲခံတာကြီးညာတာနဲ့ပတ်သက်ပြီးအမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်တဦးအနေနဲ့မတိခရဘူးလို့ General Joseph Walton ကအမေရိကန်လွှတ်တော်တွေကိုအင်ကာနေကပြောလိုက်တာပါဒီကြီးညာချက်ကြောင့်အချို့လက်နက်ပစ္စည်းတွေကိုစီးရီးယားကနေရွှေ့ပြောင်းပေးပါပြီလို့ Pentagon အာဏာပိုင်တွေကအတည်ပြုခဲ့ပါတယ်အမေရိကန်စစ်တပ်2000လောက်ကိုတော့စီးရီးယားကနေထွက်ခွာနေစေပါဒါပေမဲ့အမေရိကန်စစ်တပ်တွေဘလို့ဘယ်အချိန်မှနောက်ဆုံးထွက်ခွာမလဲဆိုတဲ့ရှင်းလင်းမှုအနေငယ်တော့ရှိနေပါတယ်ဒီလိုတပ်တွေပြန်သိမ်းတာဟာ IS စစ်သွေးကြတွေကိုနည်းမြေပြန်လည်ရရှိဖို့အခွင့်အရေးတွေပေးမလားဆိုတဲ့မေးခွန်းတွေကတော့ပြင်းထန်နေပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တာကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံအပအဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်နဲ့ဆက်ပြီးကြဆင်းနေစေဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House ရဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစိုးရခန်းစာမှာဒစိတပိုင်းလွတ်လပ်ခွင့်အဖြစ်ရရှိနေတဲ့နိုင်ငံဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က30တမတ်ရထားရကနေဒီနှစ်မှာတော့တမတ်ရောပြီးအမှတ်30ရရှိတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ Righteous သတင်းတောင်နှုတ်ကိုဖမ်းဆီးပြီးထောင်ဒဏ်ပစ်ပေးခဲ့တာအပအဝင်သတင်းမီဒီယာလွတ်လပ်ခွင့်ပေါ်မှာဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်တယ်လို့ဖော်ပြထားတာပါအသက်ခံရနေရဆန့်ခွာတဲ့အရတားတွေနဲ့လူနည်းစုတွေထောင်ချီရှိကြောင်းနဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့အထိစစ်တပ်ကလူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့လည်းအစိုးရခန်းစာကကိုးကားဖော်ပြထားပါတယ်ဒီအစိုးရခန်းစာမှာအမေရိကန်မှာဒီမိုကရေစီလွတ်လပ်ခွင့်တွေတိတိတသားကျဆင်းလာတယ်လို့လည်းဖော်ပြထားပါတယ်ဒီကြောင်းပြည်စုံကိုသတင်းတွေပြီးမှဆက်လက်နားဆင်နိုင်ပါတယ်ရှင်
မြန်မာအစိုးရကိုလက်နက်ကင်တော်လန်နေကြတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းလေးခုကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။ AA ရခိုင်တပ်ဖွဲ့ MNDAA ကိုကန်အဖွဲ့ KIA ကချင်းလက်နက်ကင်အဖွဲ့နဲ့ TNLA တအောင်ပလောင်အဖွဲ့တွေဟာအနယ်ရှိတဲ့အဖွဲ့အစည်းတွေအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်ကြောင်းဒီကနေ့ပဲကုမ္ပဏီကကြေညာချက်ထုတ်ပြန်လိုက်တာပါ။လက်နက်ကင်အဖွဲ့လေးဖွဲ့ကိုအားပေးထောက်ခံသူတွေကိုစားပြုသူတွေကိုနောက်ထပ်တွေ့ရှိတဲ့အခါ Facebook စာမျက်နှာကဖယ်ရှားသွားမှာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒလှုပ်ရှားမှုစနစ်တကျအမုန်းပွားအောင်ကြိုးပမ်းမှုလူအများအပြားကိုတတ်ဖြတ်မှုလူမှောင်ကိုမှုနဲ့အခြားရာဇဝတ်မြောက်တဲ့လုပ်ရက်တွေအပါအဝင်ပဋိပက္ခဖြစ်စေတဲ့လုပ်ရက်တွေကို Facebook စာမျက်နှာမှာလက်ခံမှာမဟုတ်ကြောင်းလဲပြောဆိုထားပါတယ်။မြန်မာနိုင်ငံကလူမှုရေးပဋိပက္ခတွေရဲ့အကြောင်းရင်းခံတွေဟာနတ်ရှိုင်းကြောင့်အတိအမှတ်ပြုလက်ခံထားသလိုလူမှုကွန်ရက်ကုမ္ပဏီတစ်ခုအနေနဲ့ပြဿနာတွေကိုထိန်းချုပ်နိုင်မှုအတက်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့အခုလိုဖယ်ရှားတာတွေလုပ်ခဲ့တာဖြစ်ကြောင်းလဲ Facebook ရဲ့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ Facebook စာမျက်နှာတွေမှာအမုန်းစကားတွေနဲ့လူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကိုအားပေးရာရောက်တဲ့လုပ်ရက်တွေပြန့်နှံ့နေတာတွေကိုထိန်းချုပ်ဖို့ပြတ်ခွက်ခဲ့ကြောင်းကုလသမဂ္ဂအရာရှိတွေအပါအဝင်ဝေဖန်မှုတွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံကိုနိုင်ငံခြားလက်နက်ကန်တပ်တွေမဝင်ရောက်ကြဖို့သူမျှော်လင့်ထားတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဆန္ဒပြပွဲမှာဆန္ဒပြသူတွေဘက်ကနေအကြမ်းဖက်မှုတစုံတရာမရှိတဲ့ဆန္ဒပြပွဲဖြစ်ခဲ့တာကြောင့်သူတိတ်ကိုအားတက်မိတယ်လို့လည်းအင်ကာနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာ VOA ကိုပြောပါတယ်။အကြမ်းဖက်မှုကဘယ်သူတည်းမှအကျိုးမရှိတဲ့အတွက်ဒါကိုဘလို့ပုံစံမျိုးနဲ့ဖြစ်ဖြစ်ရှောင်ရှားချဖို့အတွက်ပြင်းပြင်းထန်ထန်ပန်ကြားလိုက်တယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဗင်နီဇွဲလားနိုင်ငံအတွက်အမေရိကန်ကစီးဝင်ဆက်ဖို့ကိစ္စရွေးချယ်စရာတစ်ခုအနေနဲ့ထားတယ်လို့ပြောပါတယ်။ဒါပေမဲ့ဘလို့အခြေအနေမျိုးရောက်ရင်စစ်တပ်တွေကိုဆစ်လွတ်မယ်ဆိုတာတော့မပြောပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ကတော့ဗင်နီဇွဲလားမှာပါတီနှစ်ဖက်စလုံးအတွက်ကောင်းမွန်တဲ့အုပ်ချုပ်မှုသူကမ်းလှမ်းခဲ့ကြောင်းနဲ့ရွေးကောက်ပွဲအသစ်ကျင်းပတာကြောင့်ကောင်းသွားမယ်လို့မယုံကြည်ကြောင်းပြောခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိကွန်းပြောဆိုမှုမတိုင်ခင်ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်အမတ်ချားလ်ရှူမာကသမ္မတရဲ့မိကွန်းအပေါ်အကောင်းမမြင်ပဲပြောဆိုမှုတွေလုပ်နေပါတယ်။တကယ်တော့သမ္မတထရမ့်ရောလွှတ်တော်အမတ်ချားလ်ရှူမာရောကနယူးယောက်မြို့သားတွေဖြစ်ကြပြီးနိုင်ငံရေးအရာသဘောထားချင်းအကြီးအကျယ်ကွဲလွဲနေကြသူတွေလည်းဖြစ်ကြပါတယ
်။ပုတ်တဘူးနေနေခင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုရင်ထွေတို့ကပြောပြသွားတာပါ။အခုတော့သတင်းလှော်တွေကိုတင်ဆက်မှာပါရှင်။မကြာခင်နိုင်ပိုင်းအတွင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတော့မှာပါ။ဒီမိုကရက်နဲ့ရီပပလီကန်ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေကတော့သမ္မတထရမ့်မိန့်ခွန်းမှာဘာတွေပြောလိမ့်မလဲဆိုတာတွက်ဆနေကြပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော့မိုက်ကယ်ဘိုမန်စူးစီးတင်ပြထားတာကိုကိုကျော်လွင်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရမ့်ရဲ့ဒီနှစ်နိုင်ငံတော်အခြေပြမိန့်ခွန်းဟာကောင်းမြတ်မှုကိုရွေးချယ်ခြင်းဆိုတဲ့အချက်ကိုဥတည်ပြီးတော့ပြောဆိုသွားမှာလို့အင်ဘီရိုရဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးကိစ္စတွေပေါ်မှာသမ္မတရဲ့ယက်တီချက်ကဘလို့ရှိနေတယ်လဲဆိုတဲ့အကြောင်းတရုတ်နဲ့ကုလသမဂ္ဂဆိုင်ရာသဘောတူညီချက်တွေမှာအမေရိကန်လူသမားတွေကိုအကာအကွယ်ပေးမှု NAFTA မြောက်အမေရိကကုလသမဂ္ဂသဘောတူညီချက်ကိုအစားထိုးမှုကျန်းမာရေးစောင့်ရှောက်မှုစရိတ်တွေလျှော့ချပေးမှုနဲ့မဆုံးနိုင်တဲ့နိုင်ငံခြားစစ်ပွဲတွေကိုကမ္ဘာတဝန်းမှာအဆုံးသတ်ရေးစစ်ရေးနဲ့တန်တမာရေးဆိုင်ရာကြိုးပမ်းမှုတွေအကြောင်းစတာတွေကိုသမ္မတကချပြလိုက်မယ်လို့လည်းအင်မရော်ယာရှိကပြောပါတယ်။အမိမြေလုံခြုံရေးကော်မတီအဖွဲ့ဝင်လည်းဖြစ်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ထိပ်တန်းအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Texas ပြည်နယ်အောက်လွှတ်တော်မှ Michael McCaw ကတော့သမ္မတရဲ့မိန့်ခွန်းတွင်အဓိကပါဝင်နိုင်မယ့်အချက်တွေကိုရှင်းပြပါတယ
်။ I think he wants to give a speech about American greatness and talk about the things that unite us.
American ပြည်အောင်စုရဲ့ကောင်းမြတ်တဲ့အချက်တွေနဲ့စိတ်ဝမ်းကွဲပြားမဲ့အစားနိုင်ငံကိုညီညွတ်စေမဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားပြောဆိုလိုက်မယ်လို့ကျွန်တော်ထင်ပါတယ်။ကုန်သွယ်ရေးအခြေခံရန်နယတိဆောက်ရေး American အလုပ်သမားတွေကိုအကာအကွယ်ပေးရေး Russia နဲ့ Nuclear လက်နက်ဆိုင်ရာသဘောတူညီချက် NIF ကနေနှုတ်ထွက်လိုက်တဲ့ကိစ္စဒီအမေရိကန်ကုန်သွယ်ရေးအပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်းနဲ့ဗီယက်နမ်မှာတွေ့ဆုံမဲ့အကြောင်းတွေကိုလည်းကြေညာလိုက်မယ်လို့ထင်ပါတယ
်။ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်မှချက်ရှူမာကတော့သမ္မတထရမ့်ပြောမဲ့မိန့်ခွန်းအပေါ်မှာသမ္မတထရမ့်ပြောမဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်မှာစိတ်ဝင်စားရှိပုံမရပါဘူး
။ The state of the Trump economy failing America's middle class. The state of the Trump administration chaos.
American လူသားတန်းစားရဲ့စီးပွားရေးအခြေအနေဟာ Trump ကြောင့်ကျဆင်းနေပါတယ်။ထရမ့်အစိုးရရဲ့အခြေအနေတွေကလည်းဗျံပရာဖြစ်နေပါတယ်ထရမ့်နိုင်ငံသားရဲ့မူဝါဒရဲ့အခြေအနေကလည်းစစ်ပြတ်ဖို့ကောင်းလောက်အောင်နောက်ပြန်ဆွဲနေပါတယ်ပြောင်းပြန်ကိုဖြစ်နေတာပါဒီသမ္မတဟာလုတ်ကြံထားတဲ့အခြေလက်တွေနဲ့ထင်အောင်ထင်မှားဖြစ်အောင်လုပ်မယ်အမေရိကန်ပြည်သူကိုလှည့်စားပါလိမ့်မယ
်ပြည်ပကဖြစ်ပွားနေတဲ့ဒေသတွေကနေအမေရိကန်တပ်ဖွဲ့တွေခက်မြန်မြန်ရုတ်သိမ်းရေးသမ္မတထရမ့်အစိုးရကလှုပ်ဆောင်နေတာနဲ့ပတ်သက်လို့သဘောမတူတဲ့အကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကိုသတိထားပြီးတော့လှုပ်ဆောင်မှုတင်းလာနေတော့ကပဲအထက်လွှတ်တော်မှအကြိုပြတ်ထမ်းမှုလုပ်ခဲ့ပါသေးတယ်။သမ္မတထရမ့်နေနဲ့ဒီကိစ္စတွေကိုအသေးအချာကင်တွယ်စေခြင်းနဲ့အကြောင်းကင်တာကီပြည်နယ်ရဲ့ Republican ထက်လွှတ်တော်မှ Rand Paul ကပြောပါတယ
်။ I think we'll hear him continue to talk about ending some of the wars we've been involved with for so long.
ကျွန်တော်တို့နေ့တော်ကြအောင်ပါဝင်ပတ်သက်နေခဲ့တဲ့တချို့စစ်ပွဲတွေကိုဆုံးသတ်ဖို့သမ္မတထရမ့်ကဆက်ပြီးပြောလဲဦးမယ်လို့ကျွန်တော်ထင်ပါတယ်။ Syria နဲ့ Afghanistan နိုင်ငံတွေမှာရှိတဲ့ American တပ်ဖွဲ့တွေကိုအင်ပြန်လာအောင်ဘယ်လိုလှုပ်ဆောင်နေတယ်ဆိုတဲ့အကြောင်းကိုသမရထွန်းကပြောလိုက်မယ်လို့ကျွန်တော်ထင်ပါတယ
်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းကာယံရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့အတည်ပြုချက်မပါဘဲနိုင်ငံတော်အရေးပေါ်ကြီးညာချက်ထုတ်ပြန်ပြီးလှုပ်ဆောင်မဲ့သဘောမျိုးသမရထွန်းကအချိန်ချင်းအရေးမွဲ့ပြောဆိုနေတာပါ။နယ်စပ်ဒတိုင်းကာယံရေးကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့သမရကြားမှာအခုချိန်ထိလုံးဝသဘောမတူနိုင်ပဲဖြစ်နေပါတယ်။သမရထွန်းရဲ့မကြခင်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတုံ့ပြန်ပြီးမိန့်ခွန်းပြောဆိုဖို့ဒီမိုကရက်တွေဘက်ကရွေးချယ်ထားတဲ့သူကတော့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးဝင်ရောက်ရှင်ပြန်ကြတဲ့တော့ကအရင်နိုင်ငံသူ အာဖရိကနွယ်ဘွားအမေရိကန်မျိုးသမီးစတေးစီအဘရန်စ်ဖြစ်ပါတယ်။သူအရင်နေခဲ့ရတဲ့ကိစ္စကလူမျိုးရေးနဲ့ပတ်သက်ပြီးတော့အမေရိကန်တနိုင်ငံလုံးသတိထားမိခဲ့ကြတာပါ။သူ့ကိုတုံ့ပြန်မိန်ကွန်းပြောမဲ့သူဖြစ်ရွေးချယ်တာကမတူကွဲပြားမှုကိစ္စကိုဒီမိုကရက်ပါတီဘက်ကအာရုံစိုက်ထားတယ်ဆိုတာကိုအချက်ပြလိုက်တဲ့သဘောပါပဲ။လွှတ်တော်နေရာလုံးရဲ့ရှေ့မှာမကြာခင်နိုင်ပိုင်းတွင်သမ္မတထရန့်ပြောကြားတော့မဲ့နိုင်ငံတော်အခြေပြမိန်ကွန်းကိုဝါရှင်တန်ဒီစီရဲ့စံတော်ချိန်အင်္ဂါည9နာရီမြန်မာစံတော်ချိန်ပုတ္တဖူးနေ့မနေ့7နာရီခွဲမှာစတင်ပါလိမ့်မယ်။ဒီခန္ဓာကို VOA မြန်မာပိုင်း website နဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်အပြီးတနာရီခွဲအကြာမှာဓာတ်ရိုက်ကြည့်ရှုနားဆင်လို့ရပါပြီ
။ကျေးဇူးပါကိုကျော်အောင်လေး။အခုလိုအမေရိကန်လွှတ်တော်မှပြောကြားမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုတက်ရောက်နားထောင်ဖို့သမ္မတအပါအဝင်လွှတ်တော်အမတ်အသီးသီးကသူတို့နဲ့သက်ဆိုင်ရာဧည့်သည်တော်တွေကိုဖိတ်ကြားလေးရှိပါတယ်။အဲ့ဒီထဲမှာလက်ရှိအောက်လွှတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်နယူးမက္ကဆီကိုပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်လည်းဖြစ်တဲ့ဘန်ရေးလူကန်ရဲ့ကနေပြီးတော့ဒီနယူးမက္ကဆီကိုပြည်နယ်အယ်ဘတ်ကွာရာမြို့ကဒုက္ခသည်ရေဆောင်ရွက်နေတဲ့ဇိုမီတိုင်ရင်သာမွန်ဆန်ကိုလည်းသူ့ရဲ့ဧည့်သည်တော်အဖြစ်ရွေးချယ်ဖိတ်ကြားခဲ့ပါတယ်။အခုလိုသမ္မတထရန့်ရဲ့နိုင်ငံတော်ခြေပြမိကွန်းတက်ရောက်နားထောင်ဖို့ထူးထူးခြားခြားရွေးချယ်ဖိတ်ကြားခံရတာနဲ့ပတ်သက်ပြီးတော့မွန်ဆန်ကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်။ကျွန်တော်အခုလုပ်နေတဲ့အလုပ်ကကျွန်တော် resettlement agency မဟုတ်လို့အဲ့ဒါကြောင့်ဖိတ်ကြားတယ်။immigrants တွေကိုကူညီတဲ့ agency ကနေပြီးတော့အဲ့ဒီရုံးမှာမြန်မာနိုင်ငံသားဆိုလို့ကျွန်တော်တယောက်တည်းရှိရနေကျွန်တော်ကcase management ပိုင်းမှာပေါ့နော်ကျွန်တော်အခုက lead case manager ပေါ့ဆိုတော့လူတိရောက်လာတဲ့လူရဲ့နေစဉ်ဘယ်လိုပြောရမလဲမရောက်ခင်ကတည်းကစပြီးတော့နေစဉ်ပုံမှန်လှူရှားနေရမယ်အဲ့လိုအစဆုံးကူညီပေးတာပေါ့နော်
အခုဒီသမရမေကွန်းပြောကြမဲ့ပွဲမှာပေါ့နော်ကိုကဧည့်သည်တော်ဖြစ်တက်ရောက်ခွင့်ရတဲ့အဟာနဲ့ပတ်သက်ပြီးတော့ကိုကိုယ်တိုင်မပြောဖို့ရှိသလားဒီလိုတက်ရောက်ခွင့်ရတဲ့အပေါ်မှာရောဒီလိုထိရောက်မှုတွေရှိမယ်လို့မြင်ပါလဲရှင
်ကျွန်တော်ဒီညရဲ့ဒီ state of the union မှာတော့ကျွန်တော်တော့ပြောခွင့်ပေးမယ်မထင်ဘူးဒါပေမဲ့ကျွန်တော်တခြားအမတ်တွေနဲ့ကိုယ်စားလှယ်တွေနဲ့အများကြီးသူတို့က schedule လုပ်ပေးထားတယ်မနေ့ပြန်တဲ့တပတ်ခါဆိုအပြည့်လုပ်ပေးထားတယ်ဆိုတော့ကျွန်တော်ဒီကွဲမှာဟိုဖိတ်ကြားခံရတဲ့အတွက်ကိုအလွန်ပဲဝမ်းမြောက်မိတယ်
။သူတို့အဲ့လိုဖိတ်ကြားတဲ့ခါမှာရောမွန်ဆန်ကိုဘယ်နေရာမှာထိုင်ရမလဲ။နောက်ကိုတက်ရောက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသူတို့ဘယ်လိုများပြောပြထားသေးလဲရှင်
။ကျွန်တော်လွတ်တော်မှန်အနီးနားမှာထိုင်ရမယ်ထင်တာပဲ။ကျွန်တော်ခေါ်မှအတိအကျမသိသေးဘူး။ကျွန်တော်လက်မှတ်လည်းကျွန်တော်အခုမရသေးဘူး။National ရုံးကအကုန်လုံးစီစဉ်ပေးထားတယ်။
ဆိုတော့ဒီမှာအခု Washington DC မှာဒီပွဲလာတဲ့ရင်းနဲ့တခြားဒီအမတ်တွေလွှတ်တော်အမတ်တွေနဲ့လည်းတွေ့မယ်ဆိုပြီးတော့အဲ့ဒီတွေ့တဲ့ခါမှာရောကို့အနေနဲ့ဘာတွေတင်ပြဖို့ရှိပါလဲရှင
်ကျွန်တော်တင်ပြဖို့ကကျွန်တော်ရဲ့မြန်မာနိုင်ငံအခြေအနေပေါ့နော်မြန်မာနိုင်ငံတစ်ခုတည်းသာမဟုတ်ဘဲနဲ့ဒီ immigrants တွေဒုက္ခတွေဒီ asylum တွေဘလို့အခက်အခဲကြုံရတယ်ပြီးတော့တချို့တွေကဒီ immigrants တွေကိုသူ American နိုင်ငံဝင်ပြီးတော့5မိနစ်တည်းရနဲ့ပြီးတဲ့ application လို့ထင်ကြရတယ်ဒါကရှေ့ကြီးအများကြီးစူးစမ်းရတဲ့အချိန်လေးအကုန်လုံး energy ပါမစိုးရင်းနေရတယ်ဆိုတဲ့ဟာကိုသူတို့ကိုသတင်းပေးချင်တယ
်အခုလက်ရှိသမ္မတ Trump အစိုးရရဲ့ဒီ immigrant တွေအထူးသဖြင့်ဒုက္ခသည်တွေရွှေ့ပြောင်းခြေချသူတွေပေါ်မှာထားတဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကောဘယ်လိုတင်ပြဖို့ရှိတယ်လဲနောက်ပြီးတော့အဲ့ပုံမှာဘယ်လိုမြင်လဲရှင
်ကျွန်တော်ကိုပိုင်အမြင်ပြောရရင်တော့သမရမမဟုတ်ပါဘူးဒီလူတိုင်းอ่ะဗောနော်အထူးသဖြင့်သမရကိုတိုင်ကrefugee မဟုတ်တက်မဟုတ်ဘဲနဲ့ဒီ immigrants တွေကိုအလောက်ထိချိုးချိုးနေဆက်ဆံဆရာမလို့လို့ကျွန်တော်အမြင်မိတယ်ဘာဖြစ်လို့လဲဆိုတော့အကောင်းဆုံးတရကပြရရင်တော့သူ့မိန်းမ the first lady ကိုရာ immigrant ဖြစ်နေလို့ပဲ
ဆိုလိုတာသမ္မတ Trump လက်ထက်မှာဒုက္ခသည်တွေရွှေ့ပြောင်းအခြေချသူတွေရဲ့အခြေအနေကပိုပြီးဆိုးရွားနေတဲ့အခြေအနေရှိနေတာပေါ့နော
်ဆိုးရွားတယ်လို့ပြောရမလားဘယ်လိုပြောရမလဲသူကပုံမှန်အားဖြင့်အရင်ကယာယီတင်ပြထားတာဘယ်လိုလဲ9000ခွဲလာဒုက္ခတွေဘောနော်အဲ့လောက်ခေါ်ယူမယ်လို့ပြောထားတဲ့ဟာကို तू က3000အထိကိုချထားတယ်ဆိုတော့ဒီနံပါတ်တွေကိုရှော့ထားခြင်းအပြင်လူတွေအသက်ပေါင်းများစွာကိုကယ်ဖို့ကိုနည်းနည်းရှုံးရှုံးနေမလားနောက်ကျနေမလားပဲ
မုံဆန်ကိုရိုင်းဒီအမေရိကကိုရောက်လာပြီး9နှစ်အတွင်းမှာဒီဒုက္ခတွေတွေအရေးမှလည်းကိုကပြန်ပြီးတော့ကူညီဆောင်ရွက်နေတယ်ပေါ့နော်အဲ့ဒီအတွေ့အကြုံကိုပြောပြပါအောင်ရှင်
ပထမဆုံးဒီအလုပ်ကိုဘယ်လိုရခဲ့လဲဆိုတော့အထူးသဖြင့်ကျွန်တော်မြန်မာနိုင်ငံသားတွေကအလုပ်စူးစားတယ်စေတနာအပြည့်နဲ့အလုပ်လုပ်တယ်အဲ့ဒါကိုအထက်ကလူကြီးတွေကမြင်ပြီးတော့သူတို့လူလိုနေတဲ့အချိန်မှာကိုကျွန်တော်ကို hire ဖြစ်တာပေါ့နော်အခုကကျွန်တော် promote လုပ်ပြီးတော့ lead case manager အထိကိုထားထားတယ်နောက်တစ်ဆင့်ကျတော့ကျွန်တော်ဒီလူအလုပ်မျိုးလုပ်ချင်းအဖြစ်ကိုယ်တိုင်ကအရင်တော့ဝန်ဆောင်မှုတွေကိုလက်ခံတဲ့သူဖြစ်ပြီးတော့အခုကျွန်တော်ကိုယ်တိုင်ကဝန်ဆောင်မှုပေးနေတဲ့လူဖြစ်နေတော့အဲ့ဒါကိုတော်တော်လေးကိုကျွန်တော်ကိုယ်ကုန်ယူမိတယ်
အဲ့တော့အမေရိကန်ပြည်ထောင်စုကိုဒီဒုက္ခသည်ဖြစ်ရောက်လာတာဘယ်လောက်ကြာပြီလဲရှင
်ကျွန်တော်ရောက်တာအခုက9နှစ်ရှိပြီကျွန်တော်မလေးရှားကနေရောက်လာတာ
အခုလိုအမေရိကန်သမ္မတတွေရဲ့နိုင်ငံတော်အခြေပြမိကွန်းကိုတက်ရောက်နားထောင်ဖို့အထူးဧည့်သည်တော်တွေဖြစ်အရင်ကဖိတ်ကြားခံရသူတွေထဲမှာတော့သမ္မတဟောင်းအိုဘားမားလက်ထက်ကဟီဆိုဆူရှိကုမ္ပဏီပိုင်ရှင်ဟောင်းမြန်မာနွယ်ဘွားဦးဖိလစ်မောင်တခါရခိုင်တိုင်းရင်းသူမက်နွယ်ဦးတို့ပါဝင်ခဲ့ပါတယ်ရှင်အခုဆက်လက်ပြီးတော့ဒီ Freedom House ရဲ့အစီရင်ခံစာကိုတင်ပြမှာပါကမ္ဘာနိုင်ငံတွေမှာလွတ်လပ်မှုအတိုင်းအတာဘယ်လောက်ရှိနေတယ်ဆိုတာကိုလေ့လာဆန်းစစ်တဲ့ Washington အခြေစိုက် Freedom House ဖွဲ့ကြီးကမြန်မာနိုင်ငံကိုမနစ်ကအမှတ်31နေရာမှာပေးထားရတာကနေအခု2019အစီရင်ခံစာမှာတော့အမှတ်30အဖြစ်တမှတ်လျှော့ပြီးတမှတ်ပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Freedom House အဖွဲ့ရဲ့ပြောခွင့်ရကိုဒေါက်ခင်မျိုးသက်ကနေပြီးဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
။ Freedom House အဖွဲ့ရဲ့အစီရင်ခံစာတစ်ကနိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုဆန်းစစ်လေ့လာထားတာဖြစ်ပြီးမြန်မာနိုင်ငံကိုလွတ်လပ်ခွင့်တစ်စိတ်တစ်ပိုင်းရှိတဲ့နိုင်ငံအဖြစ်နဲ့သတ်မှတ်ထားတာပါ။နိုင်ငံတနိုင်ငံအတွက်လွတ်လပ်ခွင့်ကိုအချက်၃ချက်ပေါ်မှာမူတည်စဉ်းစားတာဖြစ်ပြီး freedom လွတ်လပ်ခွင့်နိုင်ငံရေးလွတ်လပ်ခွင့်လူမှုအတိုင်းအဝန်းလွတ်လပ်ခွင့်တွေကိုဆန်းစစ်လေ့လာခဲ့တာဖြစ်ပါတယ်။2018တုန်းကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလွတ်လပ်ခွင့်ဟာအမှတ်တရမှာ31မှတ်သတ်မှတ်ခဲ့ပေမဲ့အခုနှစ်မှာတော့တမတ်ရောပြီးဘာကြောင့်30ဖြစ်သွားတာပါလဲ။ freedom house အဖွဲ့ရဲ့သူတေသနာပြုစုသူ Amy Spielberg-Woods ကမြန်မာမီဒီယာလွတ်လပ်ခွင့်အနေထားရောပါသွားတာကအဓိကဖြစ်တယ်လို့ VOA ကိုပြောပါတယ
် This year we noted a decline in Burma's media score so that arose primarily due to increasing restrictions
ဒီနှစ်တွင်မြန်မာနိုင်ငံရဲ့သတင်းမီဒီယာမှာအဆင့်ကျခဲ့တာကျွန်မတို့တွေ့ရပါတယ်အဓိကကတော့သတင်းယူရမှာကန့်သတ်ချုပ်ချယ်မှုများလာတဲ့အတွက်ပဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ချိုးဖောက်မှုတွေအထူးသဖြင့် Writer သတင်းတောင်ဦးတို့လုံခြုံရေးတပ်တွေရဲ့ဆက်မှုတွေအကြောင်းသတင်းယူခဲ့လို့ထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရပြီးထောင်ချခံခဲ့ရတာကတော့အထူးထင်ရှားပါတယ်။ဒါဟာမနှစ်က31ကနေဒီနှစ်30အဆင့်ကျဆင်းခဲ့တာအဓိကအကြောင်းပဲဖြစ်ပါတယ်
။ရခိုင်ဒေသရင်းလုံခြုံရေးတပ်ဖွဲ့ရဲ့ရဲဆက်စွာတပ်ဖြတ်မှုကိုသတင်းရေးသားခဲ့တဲ့ Righteous သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဖမ်းဆီးထောင်ချအပြစ်ပေးတာလို့လောက်ရတွေတွေ့နေရတဲ့အပြင်တဲ့မီဒီယာလွတ်လပ်ခွင့်တွေပေါ်မှာဖိနှိပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ကြောင်းလည်းပြောပါရတယ်။ဒါအပြင်အစီရင်ခံစာမှာမြန်မာနိုင်ငံတွင်အသက်ခံရအနည်းငယ်ဆွန့်ခွာကြရတဲ့အရက်သားတွေနဲ့လူနည်းစုတွေထောင်နေချီရှိနေတယ်လို့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့အထိစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာရှိကြောင်းကိုကဖော်ပြထားတာပါ။2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကလေ့လာဆန်းစစ်ဖြစ်တဲ့အကြောင်းအရာကရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလွန်သူအဆက်မတန်တိုးလာတဲ့အခြေအနေဖြစ်ပြီးထွက်ပြေးသူတွေနောက်ထပ်တိမ့်နေချေရှိလာနေတာဟာဒီမိုကရေစီလွတ်လပ်မှုအခြေအနေကိုအဓိကမှတ်တမ်းတင်ပြတဲ့ကိစ္စရပ်တစ်ခုဖြစ်ကြောင်းလည်းအေမီစပီလ်ပိုဝစ်ကပြောပါတယ်
The situation in Rakhine, we noted that there are more than 900,000 Rohingya refugees are still in Bangladesh.
ရခိုင်ပြည်နယ်အခြေအနေမှာဆိုရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရှိနေကြသေးပါ။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုလည်းကျွန်မတို့လေ့လာသုံးသပ်ပါတယ်။ဒီအဖွဲ့ကလုံခြုံရေးကောင်စီမှအောက်တိုဘာလကအစီရင်ခံခဲ့တာဖြစ်ပါတယ်။ပြည်ပခန့်တွေမှာလူမျိုးတုံးတက်ဖြတ်မှုတွေဆက်ဖြစ်နေတယ်လို့တွေ့ရှိရပါတယ်။ဒီအချက်တွေကိုလည်းကျမတို့ဒီနှစ်ထည့်သွင်းစဉ်းစားတာဖြစ်ပါတယ
် Freedom House အဖွဲ့ကဆန်းစစ်မှုတွေထဲမှာနိုင်ငံရေးလွတ်လပ်ခွင့်တွေလူမှုအတိုင်းအဝန်းလွတ်လပ်ခွင့်တွေကိုပါထည့်သွင်းလေ့လာတာဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်အခြေအနေဟာတိတ်မထူးကြောင်းနဲ့အကြမ်းဖက်လိုက်စားမှုတွေရှိနေတယ်လို့အထူးသဖြင့်လွှတ်တော်မှာစစ်တပ်ကပါဝင်နေစေဖြစ်ပြီးမြန်မာနိုင်ငံရေးမှာပါထိန်းချုပ်နေတာကိုဂုဏ်တီးတွေ့နေရတယ်လို့လည်းပြောပါတယ်
We noted the military still controls some seats.
ဒီမှာစစ်တပ်ကတော်တော်များအမှတ်အရအချို့ကိုထိန်းချုပ်ထားစေရှိတဲ့အချက်အဂတိလိုက်စားမှုတွေနဲ့2018ဧပြီလကအစိုးရအရာရှိတူအဂတိလိုက်စားမှုနဲ့ဆွဲချက်တင်ခံရတာစသဖြင့်တို့ကိုကျမတို့လေ့လာသုံးသပ်ပါတယ်။ဒါအပြင်နိုင်ငံရေးဆိုင်ရာအခွင့်အရေးချုပ်ချယ်ခံရတာကိုလည်းကျမတို့တွေ့ကြရပါတယ်
။သတင်းမီဒီယာတွေမှာအထူးသဖြင့်ရိုဟင်ဂျာနဲ့ပတ်သက်ပြီးအမုန်းတရားပြန့်ပွားမှုကိုကောင်းကောင်းမတားဆီးနိုင်တာလည်းတွေ့နေရတယ်လို့ Freedom House အဖွဲ့ကပြောပါတယ်။အစိုးရခံစားမှလေ့လာဆန်းစစ်ထားတဲ့နိုင်ငံပေါင်း195နိုင်ငံနဲ့44ရာခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း86နိုင်ငံကိုလွတ်လပ်ခွင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပြီး30ရာနှုန်းရှိတဲ့59နိုင်ငံကတစိမ့်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံတွေဖြစ်သတ်မှတ်ထားတာပါ26ရာနှုန်းဖြစ်တဲ့နိုင်ငံပေါင်း50ကိုတော့လွတ်လပ်မှုမရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ထားပါတယ် Freedom House ရဲ့အစိုးရခန်းစားချက်မှာမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာထွန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေစေဖြစ်ကြောင်းဖော်ပြထားပါတယ
်ဒေါက်ခင်မြတ်သက်ပါအခုတော့ဒီထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်မှာဖေဖော်ဝါရီလ4ရက်နေ့ကရခိုင်ပြည်နယ်ကလာတဲ့ရခိုင်လူမျိုး18ဦးဖမ်းဆီးခံခဲ့ရတဲ့နယ်ပတ်သက်ပြီးတော့ကျမတို့ VOE မြန်မာပိုင်းသတင်းတော်မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင
်။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လာနေကြတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေနဲ့ပြည်သူစစ်တွေပူးပေါင်းပြီးဖမ်းဆီးခဲ့ပါတယ်။သူတို့တွေဟာလူကုန်ဦးသမားတွေနဲ့ချိတ်ဆက်ပြီးမလေးရှားနယ်စပ်အထိသွားဖို့အတွက်စောင့်ဆိုင်နေတော့မှာပဲဖမ်းမိခဲ့တာဖြစ်တဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့မှတ်တမ်းနဲ့အလို့သမားရေးရာတာဝန်ခံဦးမင်းဦးကပြောပြပါဗျာ
။ဆက်ဆောက်ရတယ်။လမ်းကြောင်လူတွေရောက်ပါလို့ဆိုတော့ခဏမှမပြောတော့ဘူး။ထိုင်းဘက်ကတပန်းစမပိုင်းနဲ့ပြတ်ပြီးတော့ဇီလာလာပေးမှသူတို့စောင့်နေ။စောင့်နေဆိုတော့သူတို့ကဒီလိုအချမ်းမှရှိတဲ့ထိုင်းလူဟိုကလူမောင်ခိုးလူကုန်ဦးရဲ့လူတွေရဲ့အဲ့အော်စတြေးလျအောင်ဆောင်းနေပါတော့နော်အဲ့မှာသူတို့ပြောပုံရဆိုလို့ရှိရင်တော့တရားကိုမကောင်းနဲ့မလင်းတဲ့ဆိုင်ကိုသူတို့ကတွားမှာသူတို့ကရခိုင်သားစစ်စစ်တွေပဲ
ထိုင်းတောင်ပိုင်းမှာလည်းတရားဝင်ဝင်ပေါက်နှစ်ပေါက်ကလွဲရင်တရားမဝင်တဲ့ဝင်ပေါက်တွေအများပြားရှိတာမို့တော်လန့်တွေကိုသုံးပြီးအလုတ်ကန်ရှာဖို့အတွက်လာကြတဲ့သူတွေဟာအမြဲတမ်းခိုးဝင်လာနေကြတာဖြစ်တယ်လို့လည်းဆိုပါတယ
်ဟိုဟိုပထုကနေကျွန်တော်ဒီအချိန်အချောင်းပြောနော်အဲ့ဒါမှကြည့်လိုက်လို့ဆိုဒီဝင်ထွက်လို့ရတဲ့ဟိုပါသူဝင်ပေါက်တုံးဆိုတော့သူဒီတင်ဝင်ထွက်လို့ရတဲ့အပေါက်ပေါင်းက22နေရာရှိတယ်။ဆိုတော့ဒီနေရာတွေကအချင်းချင်းဝင်လို့ရတယ်။ဒီမြစ်ကြီးခြာမြစ်ကလေးပဲခြာရတယ်။နောက်ဘက်ကကျတော့အပေါက်ဘက်ကျတော့တောင်လေးခြာရတယ်။ဆက်ပြီးတော့တောင်းကနေဖြတ်ပြီးတော့ဝင်လို့ရတယ်ဟုတ်။
စစ်စေးရိတ်ခိတ်တွေများတဲ့လမ်းတွေကိုရှောင်ကွင်းပြီးစစ်စေးရိတ်ခိတ်တွေနည်းတဲ့လမ်းကိုသုံးလာတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ
်။ဘုံကကျတော့သူကဘုံပေါ့ခြာရတဲ့လမ်းကွာဆုံး။ဘုံကနေပြီးတော့ဦးနာဆွဲထားနေတယ်ကျွန်တော်ရဲ့ခွဲရတာ။အဲ့ဒါဒီခွဲသားတွေကပြန်လာအောင်တုံးလိုက်ပြီးဒီရနောင်းပဲအချမ်းကိုသိမကတော့ဘူး။အဲ့တော့ရနောင်းကလည်းကျွန်တော်တို့ဒီဖုတ်ကက်ဖန်ငါကိုဖျက်တဲ့လမ်းကစစ်စေးချစ်တင်များစစ်တပ်ကြီးတွေရှိတာ။ချုံပေါ်ကနေပြီးတော့ကျွန်တော်တို့စစ်ကကမျိုးဖျက်ဖျက်ပြီးတော့မှကျွန်တော်တို့နှခုံကြီးအများကိုဖျက်အဲ့ဒီလမ်းကိုတုံးလာများတယ
်။အခုဆိုရင်2019ခုနှစ်အစကစပြီးထိုင်းတောင်ပိုင်းမှာလူကုန်ကူးမှု6ကြိမ်တည်းမနဲ့ဖမ်းဆီးမိပြီးလူကုန်ကူးခံရသူ150လောက်ဖမ်းဆီးခံခဲ့ရပါတယ်။2018ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ကိုသွားကြမဲ့လူကုန်ကူးခံရသူ1000ထက်မနည်းဟာဖမ်းဆီးခံခဲ့ရပါတယ်။ထိုင်းတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေစက်တိုက်လုပ်လာတဲ့အခုရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုင်းစကစ်လမ်းမပေါ်မှာလူကုန်ကူးလာတဲ့ကားနှစ်စီးနဲ့အတူထိုင်းနိုင်ငံသား2ဦးကိုနယ်မြေစစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ကားနှစ်စီးပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတွေနဲ့ကလေးငယ်အများဆုံးပါဝင်တဲ့လူအယောက်30ကိုစိုက်ပျိုးရေးခြံနေမှာသုံးဖို့နဲ့အိမ်ပေါ်ရီအဖြစ်အလုပ်သွင်းပေးဖို့အတွက်ခေါ်လာခဲ့တာဖြစ်ကြောင်းထိုင်းရနာပိုင်တွေကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံသားတွေစီကနေအလုပ်ကန်ရှာဖွေပေးမယ်ဆိုပြီးတဦးကိုဘန်းငွေ5000ကနေ10000အထိယူပြီးလူပွဲစားတွေကချင်းမိုင်ဒေသကမြို့နယ်တွေမှာအလုပ်ကျန်းသမားတွေအဖြစ်လက်ရောင်းစားနေကြတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကဖက်ဒရယ်စစ်ကိုဥတည်ပြီးတော့ဖက်ဒရယ်ပြည်ထောင်စုကြီးကိုတကယ်ချီပြီးတော့ဒီခုလိုမျောပြီးလုပ်တဲ့ခါမှာအဲ့ဖက်ဒရယ်မူလည်းပတ်သက်ပြီးတော့လေသူတို့မှတိတိကျကျ
ဒါကတော့ NLD အစိုးရရဲ့တိုင်းဒေသရေးရာမူဝါဒကိုတုံ့သက်ဆွေးနွေးထားတဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းပုံမှန်ထုတ်လွှင့်နေကြအတိုင်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြတဲ့အစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
။မြန်မာနိုင်ငံရဲ့အာဇာနီလုတ်ကြံခံရတဲ့နေရာမှာအမေရိကန်နာမည်ကြီးဆိုင်တွေလာဖွင့်နေပြီဆိုတဲ့ကောင်းကြီးနဲ့ The New York Times တင်စာပါဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံရဲ့မြို့တော်ဟောင်းရန်ကုန်ရှိအတွင်းဝင်များယုံဟာ1948ခုကလွတ်လပ်ရေးဖက်ကင်ကြီးဗိုလ်ချုပ်အောင်ဆန်းလုတ်ကြံခံရတဲ့နေရာဖြစ်ပြီးနိုင်ငံရဲ့သမိုင်းမှာအထင်ကြီးအကြဆုံးမှတ်ချက်တင်တဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့နောက်သတင်းပတ်မှာတော့အဲ့ဒီအတွင်းဝင်များယုံဝင်းအတွင်းမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးကောင်းမွန်စေဖို့ရည်ရွယ်ပြီး Crispy Cream Donuts မုတ်နဲ့တခြားအမေရိကန်အစားအစာတွေနဲ့ဒေသခံ Hard Rock Cafe ဆိုင်တီးဝိုင်းက Live Tikita နဲ့ဖျော်ဖြေဖို့ရှိပါတယ်။ဒါကြောင့်ဝေဖန်သူတချို့ကဒီအတွင်းဝင်များယုံဝင်းနေရာကိုရွေးချယ်တာဟာလူတွေရဲ့စိတ်ထိခိုက်မှုကိုဥပိ္ပခါပြုစေတယ်လို့ဆိုကြပါတယ်။ဒီပွဲကိုစီစဉ်သူတွေဟာနိုင်ငံရဲ့အာဇာနီတွေးမြေကြတဲ့နေရာကိုစီးပွားရေးသမားတွေကအရက်နဲ့စီကြောပြနေတာကိုမြင်လို့သလားတမိုင်းတင်နေရကိုအရက်ဘားအတွင်ပြောင်းတာဟာရှက်ဖွဲလို့ဥတီမောင်ထုတ်က Facebook မှာရေးသားချက်ကိုဆောင်းပါးမှာထောက်ပြထားပါတယ်ရန်ကုန်လွှတ်တော်အမတ်တူဖြစ်တဲ့ဦးကျော်စရာကလည်းဒီနေရာမှာအခုလိုညာစေးလောက်ရတာကိုသူနားလည်ပြီးမြင့်တမိုင်းရင်ကျေးမှုအမွေနဲ့ဆုံးရှုံးမှုကိုငွေနဲ့အစားထိုးလို့မရနိုင်ဘူးလို့ပြောခဲ့တဲ့အကြောင်းလဲဆောင်းပါးမှာထောက်ပြထားပါတယ်။ဒီအခါနာကိုစပွန်ဆာလုပ်တာကတော့အမေရိကန်လေယာစိုက်ပျိုးရေးဌာနကဖြစ်ပါတယ်။ဒါပေမဲ့ရန်ကုန်ရှိအမေရိကန်တန်ယုံကတော့အမေရိကန်အစိုးရအနေနဲ့ဒီအခါနာကိုစီစဉ်ရမှာရောငွေကြေးထောက်ပံ့ရမှာရောဘယ်အခန့်ကဏ္ဍကမှမပါဝင်ခဲ့ဘူးလို့အီးမေးလ်နဲ့တုံ့ပြန်ဖြေကြားခဲ့တယ်လို့ဆိုပါတယ်။ရန်ကုန်ရှိ USDA ရုံးနေနဲ့အခါနာစီစဉ်သူနှင့်စားတောက်ပိုင်ရှင်တွေအပြင်ရောင်းချမဲ့အမေရိကန်အစားတောက်တွေကိုတင်သွင်းမဲ့သူတွေကိုဆက်သွယ်ပေးတာကိုပဲလှုပ်ဆောင်ခဲ့တယ်လို့တန်ယုံကအီးမေးလ်နဲ့တုံ့ပြန်ခဲ့ပါတယ်။မြန်မာတမိုင်းမှာအတွင်းဝင်များယုံရဲ့အရေးပါမှုကိုနားလည်သဘောပေါက်တဲ့အကြောင်းနဲ့အတွင်းဝင်များယုံကိုဘယ်ပုံမင်းဤအသုံးပြုမယ်ဆိုတဲ့ဆန္ဒဟာမြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်ပေါ်မှာပဲမူတည်တဲ့အကြောင်းတန်ယုံပြောခွင့်ရအယာနီမာရင်းကအီးမေးလ်နဲ့တုံ့ပြန်ခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။နောက်ထပ်မိခွန်းတွေရှိမယ်ဆိုရင်တော့ဒီညာစီအခမ်းအနားကိုစီစဉ်သူ Signature Night Market ကိုမေးဖို့တန်ယုံကကြွညွှန်ကြားထားပါတယ်။အခမ်းအနားကိုစီစဉ်တဲ့ကော်မတီကတော့နှစ်ရက်ကြာကျင်းပမယ်ဒီအခမ်းအနားကို February 17ရက်နဲ့12ရက်နေ့တို့မှာကျင်းပသွားမယ်လို့ပြောခဲ့ပါတယ်။ Night Fest ညာစီလို့အမည်ပေးထားတဲ့ဒီအခမ်းအနားကိုအတွေ့အကြုံများယုံထဲမှာလောက်တာမဟုတ်ဖေးခြံဝင်းအတွင်းမှာကျင်းပဖို့ရှိပြီးလာရောက်ကြသူတွေအနေနဲ့အရက်သေးစားတောက်စားရံကားမှုကိုလုံခြုံရေးအဆောင်တွေကခွင့်ပြုမှာမဟုတ်တဲ့အကြောင်းလေးဖြေကြားခဲ့ပါတယ်။အတွင်းဝင်များယုံဟာဗြိတိရှ်ကိုလိုနီခေတ်ကအစိုးရရုံးဆိုင်တဲ့နေရာဖြစ်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကဘုံတံကနေလွတ်ခဲ့တဲ့ဒီအဆောက်အဦဟာ မြန်မာစစ်စိုးရကမြို့တော်ကိုနေပြည်တော်ကိုပြောင်းခဲ့တဲ့2005ခုနှစ်ကစလို့အစိုးရရုံးဆိုင်ရာနေရာဖြစ်အတုံးမပြုတ်တော့တာဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
။ဒေါ်လာလာတန်တင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့လည်းနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်ကဆက်ပြီးတင်ဆက်မှာပါရှင
်။ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight.
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားတည်းဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာစီစဉ်ကိုကျမတို့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းဒီရုပ်တံအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါ NLD အစိုးရရဲ့တိုင်းရင်းသားရေးရာမူဝါဒအပေါ်မှာသုံးသက်ဆွေးနွေးထားပါတယ်ကိုသားညူဦးကနေပြီးတော့အစီအစဉ်တင်ဆက်ထားပါရရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိဒီအာနာယအန်ဒီအစိုးရရဲ့တိုင်းသားရေးရနဲ့ပတ်သက်တဲ့မူဝါဒအပေါ်မှာသုံးသပ်ဆွေးနွေးကြဖို့ဖြစ်ပါတယ်အာနာယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းသားချစ်ကြည်ညီညွတ်ရေးတို့နဲ့အတူပြည်ရင်းချင်းချင်းရေးကိုဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်နေဆောင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်ဒါပေမဲ့လည်းတိုင်းသားဒေသတွေမှာအာနာယအန်ဒီပါတီဟာတိုင်းသားနိုင်ငံရေးပါတီတွေနောက်တိုင်းသားအခြားအစုဖွဲ့တွေနဲ့အပြိုင်မှုတွေကြီးကြီးလာနေတာတွေ့ရပါတယ်ဘာများမှားယွင်းနေသလဲကျွန်တော်တို့ဒီ NLD ပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုဓာတ်ရိုက်လေးလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ ANP ပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးလှစောပါဦးလှစောလေးလိုင်းပေါ်ရှိပါတယ်။နောက်တူကတော့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့အစည်းကပါဘုံဝီခွန်ဦးကဖြစ်ပါတယ်။2ဦးစလုံးဟာလက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်မှာလည်းပါဝင်ပတ်သက်နေသူတွေဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးလှစောကြားပါလား။
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပြောမယ်ဆိုရင်တော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအတိုက်ခံဘဝမှာတိုင်းသားအဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေတော်များရခဲ့လို့တိုင်းသားအဖွဲ့အစည်းတွေလည်းတော်လေးရင်းနှီးနှီးဆက်ဆံရေးရှိခဲ့ပါတယ်ပြောရမယ်ဆိုရင်ဟိုဘက်ကမေတ္တရထကြီးညာချက်လိုဟာမျိုးတော်မှာအတော်ဆက်စုကြီးကသွားပြီးတော့ထောက်ခံတာမျိုးတွေရှိခဲ့တယ်ဒါပေမဲ့ခုနအာဏာရလာတဲ့အချိန်မှာပြောရမယ်ဆိုရင် NLD ဟာတိုင်းသားဒေသတွေအသီးသီးမှာအာဏာဒီတိုင်းသားပါတီနဲ့အပြိုင်မှုတွေစုဖွဲ့နေအပြိုင်မှုတွေပြဿနာကြီးလဲကျွန်တော်ခဏကြားနေရတာခင်ဗျာအဲ့ဒါကြောင်းလဲသွားတာလား energy party ရဲ့တိုင်းသားရေးမူဝါဒနဲ့ပတ်သက်လို့ဦးလာစောရဲ့တုံ့တက်ချက်ပေါ့နော်အရင်ဆုံးကျွန်တော်သိချင်ပါတယ်ခင်ဗျာ
ကျွန်တော်
ကျိုးရတော့တော်တော်ခက်ပါတယ်နော်ကျွန်တော်တို့ကတော့ပြောင်းလဲအရင်တော့ကတော့ကျွန်တော်တို့ဟိုကဟိုကျွန်တော်တို့90နောက်ပိုင်းမှာတော့နော်ကျွန်တော်တို့ဟို UNG နဲ့ပတ်သက်ပြီးတော့ NLD ကတော်တော်လေးမဟာမိတ်နေတဲ့ခိုင်မှရှိခဲ့တယ်ပေါ့လေရှိခဲ့တယ်အဲ now ဟိုကျွန်တော်တို့အဲ့ဒီမဟာ ALD နဲ့မဟာမိတ်ဖွဲ့ထားတယ်နော်ကျွန်တော်တို့ဒီအဖွဲ့လေးလည်းရှိခဲ့တယ်ဒါပေမဲ့2010ရောက်လာတဲ့ခါကျတော့ဒီ NLD ပါတီကဒီတိုင်းသားတွေနဲ့ပတ်သက်တဲ့ခါမှာသူကစီးချလိုက်တယ်ယူကောက်ပွဲဝင်တဲ့အဖွဲ့တွေနဲ့မဝင်တဲ့အဖွဲ့တွေဆိုပြီးတော့သူကခွဲခြားဆက်ဆံတဲ့အပိုင်းတွေရှိလာတယ
်ဟုတ်ကဲ
့အဲ့ဒါကဲတာတစ်ပိုင်းပါဒါကတော့တော်တော်လေးစပြောင်းတော့ရှိဒါပေမဲ့NLD ပါတီအနာရလာတဲ့နောက်ပိုင်းမှာတိုင်းရင်းသားဒေသတွေမှာပြည်ပြည်သားသားတိုးတက်မှုတိုးတက်မှုပေါ့လေနိုင်ငံရေးအတွက်စီးပွားရေးအဖြစ်တခြားတိုးတက်မှုတွေရောခိုင်ခိုင်မာမာသူလုံးဝပြနိုင်ဘူးအဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်စစ်ကိုဥတည်ပြီးတော့ဖက်ဒရယ်ပြည်ထောင်စုကြီးကိုတကယ်ချီပြီးတော့ဒီခုလိုမျောပြီးလုပ်တဲ့ခါမှာအဲ့ဖက်ဒရယ်မူလပတ်သက်ပြီးတော့လေသူတို့မှာတိတိကျကျခိုင်မာတဲ့ model ကိုလည်းချောင်းပြနိုင်တာတစ်ချက်နောက်တစ်ခုကဖက်ဒရယ်နဲ့2008ကိုပြင်နိုင်တာမပြင်နိုင်အပထားဘိုးချုပ်ကင်မှုရှော့ရှာပြီးတော့တိုင်းရင်းသားဒေသတွေမှာ liberalization ကိုလုပ်မယ်ဆိုတဲ့ policy တွေကအမှန်တန်အားနေတဲ့အတွက်ကြောင့်ဒီ NLD ပေါ်မှာအားမလို့အားမရကနေတစ်ဆင့်ဒီရဲ့ဆိုအပ်ဒီညံချင်းမှုတွေကြောင့် NLD ဆက်မြင်ရေးတော့တိုင်းရင်းသားတွေအနေနဲ့ဒီ NLD ပေါ်မှာယုံကြည်ခြင်းမဲ့လာတာဒီအမျိုးသားစိတ်ဓာတ်ပုံမျိုးပြင်းထန်လာတာဒီကတော့ဒါလက်တွေ့အမှန်တရားပါပဲကျွန်တော်လောလောဆယ်ဘယ်လောက်ပြောထားချင်လဲ
ကျွန်တော်အဲ့မှာတစ်ခုမေးချင်ပါလေဂျေကော့ပွဲမှာဒေါ်ဆန်းစုကြည်တို့ဘက်ကပြောတာကဒီယူကော့ပွဲမှာနေရာနှံ့ပေါ့သူတို့ဘယ်ပါတီနဲ့မှမရှင်းဘူးနေရာနှံ့မှာသူတို့ရောင်းဝင်ပြိုင်သွားမယ်အနိုင်ရအောင်လုပ်မယ်ဆိုပြီးတော့ပြောဆိုခဲ့တာရှိတဲ့ခါကျတော့ဒီတိုင်းသားတွေရဲ့တိုင်းသားကြီးရမူဝါဒတွေကယူကော့ပွဲ policy ကြောင့်မလားတောင်းရှိပါတီမှာရှိနေတဲ့မူလ policy ကြောင့်လားဘယ်လိုယူဆပါလဲခင်ဗျာယူကော့ပွဲကိုပဲကြည့်လို့နေလား
ယူကော့ပွဲဆိုတော့ဗျာ NLD ရတဲ့နိုင်ချင်မှာပေါ့ကြံ့ခိုင်ရတဲ့နိုင်ချင်မှာပေါ့အဲ့တော့နိုင်တယ်မနိုင်ဘူးဆိုတော့ကိုနိုင်ချင်လို့ရတာမဟုတ်တော့ဗျာကျွန်တော်ဟိုဟာတော့တမျိုးတော့မချင်ပါနဲ့ကျွန်တော်မြောက်ဦးမှာလေကျွန်တော်ယူကော့ပွဲပြိုင်တယ်နော်ကျွန်တော်မဲ6000ခွဲ9000နီးပါးလောက်နိုင်တယ်ပေါ့ NLD 3000ပဲရတယ်အဲ့တော့ကျွန်တော်နဲ့လာပြန်ပြီးတော့ NLD နိုင်ချင်တော့ပဲရမလဲဒါ reality ရဲ့နောက်ခါကူကျွန်တော်ကဟိုကျွန်တော် NLD အမတ်တယောက်ကိုနော်မဲ6000ခွဲလောက်နိုင်တယ်ဆိုတာဒါဟိုကျွန်တော်ကြောပြောတော့မဟုတ်ဘူးတရားအား reality ပဲအဲ့တော့ကျွန်တော်လဲပြည်နာချင်းစနစ်ကိုတော်တော်ဦးဖြားဖြားတိုက်လာတဲ့လူပဲကျွန်တော်ငငယ်လေးကဗျာ
Hello အူလာစောလေးလိုင်းပေါ်ကကြောက်သွားပါတယ်ခင်ဗျကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်နောက်ပြင်နေဆွေးနွေးမယ့်သူတူရှိပါသေးတယ်ဘုံမူခုံကာဘုံမူခုံကာကြောက်ပါလားခင်ဗျဟု
တ
်ကဲ့ဘုံမူခုံကာခုနအူလာစောပြောသွားတဲ့အထက်မှာတော့ခုနလက်ရှိ NLD ပါတီရဲ့ဟိုဒီတိုင်းသားတွေနဲ့ပတ်သက်လို့မူဝါဒပေါ့နော်ဒီမတိုင်ခင်တက်ခန့်ပွားလုံးကခြေနေ2010မှာ ਨੇ ပြောင်းလဲလာတယ်ဒါဒီကိုသုံးသပ်ပြောသွားပါတယ်ဘုံမူခုံကာအခုလက်ရှိမြန်မာဒီငင်းငယ်လုံငန်းစစ်မှာလည်းပတ်သက်နေတယ်ရင်ဦးသိန်းစင်ကာလမှာလည်းရှိခဲ့တဲ့ခါကျတော့NLD ပါတီရဲ့ဒီငင်းငယ်လုံငန်းစစ်နဲ့ပတ်သက်လို့တိုင်းသားတွေပေါ်သဘောထားတိုင်းသားတွေပေါ်မူဝါဒဘယ်လိုများယူဆပါလဲ
ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်တို့တိုင်းပြည်ကဒီပြင်းပြကအာနေပေါင်း60ကျော်နောက်ပြီးတော့ဆရာမင်းကြီးစနေကနေပေါင်း40ကျော်အဲ့ဒီကြားထဲမှာမွေးဖွားလာတဲ့ခါကျတော့ကျွန်တော်တို့ရဲ့ဒီမိုဂရီဒီစနေကိုမိတ်ဆက်တဲ့နေရာမှာအပြတ်နာနှစ်မျိုးရှိတာတစ်မျိုးကတော့ကျွန်တော်တို့ဒီတိုင်းရင်းသားတွေကပြိမိတ်ခံတာများတဲ့ခါကျတော့ကျွန်တော်တို့ခေါ်ပါကအက်တမစ်မစ်ရှင်နရီမမ်ဘာကိုရတိုင်းရင်းသားအမျိုးသားဝါဒဒီကနည်းနည်းလေးအားကောင်းလာပြီတော့ဒါလေးကတခါနည်းနည်းကောင်းထောင်လာတာပေါ့အဲ့ဒီပုံမှာတခါဒီမိုဆီကိုဖွင့်ပြလို့လုပ်မယ်ဆက်ကြပြီးတော့သူ့ကိုတိဆောက်မယ်ဆိုတော့အစိမ့်တစ်ချက်ကကျွန်တော်တို့အခေါ်ကတော့မာတီအက်တမစ်ဒီမိုဂရဖီဆိုနေပေါ့ဗျာတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်မှာပြင်သုံးတဲ့ဒီမိုဂရဖီဆိုနေမယ်အဲ့ဖက်ဒရယ်ဝါဒကိုမိတ်ဆက်တဲ့အခါကျတော့သောသောကရှိပြီးသား အတမိတ်မျိုးရှင်တဲ့ကြမက်ကဖိတ်တဲ့တိုးတာ။အဲ့ဒီနှစ်ခုအပွဲမှာကျွန်တော်တို့ဟိုဒီလွန်ဆွဲပွဲဖြစ်လာတဲ့ခါကျတော့တချို့အတမိတ်မျိုးရှင်တဲ့ကြအားကောင်းတဲ့အဖွဲ့အစည်းတွေခေါင်းဆောင်တွေကြတော့အစ်ဒီဘက်ကိုဆွဲတာပေါ့ကျွန်တော်တို့ဖက်ဒရယ်လီဒါနဲ့ဒီမိုကရေစီမာတီအက်သနစ်တိုင်းပြည်မှာလောက်ရမယ့်ဟာကိုလွန်ဆွဲတဲ့ဆက်ပေါ့ဗျာအခုဆိုရင် MD ဆိုရကတော့မာတီအက်သနစ်ဒီမိုကရေစီဆက်ကိုမာတီအက်သနစ်ဖက်ဒရယ်ဘက်ကိုဆွဲတဲ့သဘောရှိတယ်အဲဒါကြောင့်အဲ့ဒီနှစ်ခုကြားမှာကျွန်တော်တို့နည်းနည်းလေးအကျိတ်ငယ်ဖြစ်တဲ့ကာလလို့တော့ပြောနိုင်တာပေါ့ဆရာရဲ့
ဟုတ်ကဲ့အဲ့ဒါကျွန်တော်ထပ်မေးချင်ပါတယ် multi ethnic ဟိုဒီ line back ကိုဆွဲရဆိုတော့ဘယ်လိုမျိုးဆိုတော့ငယ်အသေးစိတ်ပြောလို့ရမလားခင်ဗျာ
ဆိုလိုတာကတော့မတို့ဒီလက်ရှိတန်လေဒီဆိုရအနေနဲ့အဲတိုင်းပါလူမျိုးကိုမှအခွင့်ပြုတာမပေးဘူးတိုင်းပါလူမျိုးရဲ့အခွင့်အရေးကိုမှမသိခင်ဘူးဒီလိုမျိုးနဲ့တွားတယ်ဆိုရင်တော့ဒါကတော့ကျွန်တော်တိုင်းပြည်မှာဒီတန်းသူအခွင့်အရေးရှိတဲ့ဒါနောက်ပင်ပြည်တော်ဂဒီကိုပြည်တော်စေတနာအစီအစံနဲ့အာဆက်တဲ့ပြည်တော်သူ့ကိုချင်းကနိုင်ပါဘောကြာအဲ့ဒီလိုဆက်တဲ့ပြည်တော်သူ့ကိုချင်းတဲ့နေရာမှာတန်းသူခွင့်အရေးလို့ပြောတဲ့နေရာမှာတချို့အမကျွန်တော်ပြောတဲ့ ethnic nationality ပြန်ထားတဲ့အာလူမျိုးတွေကတို့ကတော့မနေ့ပို့မှရမယ်တဝါတော့မနေ့ပါမှရမယ်တဲ့တဘောနော်ပြောတာဆိုတာလည်းရှိတာလည်းခါကြတော့အဲ့ဒီအယူဆနှစ်ခုကြားမှာလုံထွက်တဲ့တဘောမျိုးဖြစ်နေတော့အခု NLD အစိုးရအနေနဲ့လည်းလောကကံရနည်းနည်းခက်တယ်လို့တော့ကျွန်တော်ရည်ယူဆတာပါ
ဟုတ်ကဲ့ခင်ဗျကျွန်တော်ဘမွိခွန်ကရဲ့အမြင်နဲ့ပတ်သက်လို့ဦးလှဆော်လီလိုင်းပေါ်ပြန်ရောက်နေပါဦးလှဆော်ရဲ့အမြင်လည်းသိကြပါလေခင်ဗျဟယ်လိုဦးလှဆော်ကြားပါလား
ကျင်း
ဟုတ်ကဲ့ကြားပါလေဟုတ်ကဲ့ပြောပါဆွေးနွေးပါ
ကျွန်တော်တို့ကတော့ဒီကျွန်တော်တို့ကစပိုင်းမှာတော့လေဟိုဒီ2010မှာပေါ့ကျွန်တော်တို့ဘာပဲပြောကြောင်းရှိနောက်ရှိကိုလည်းမခံဘူးကျွန်တော်လည်းမကြိုက်ဘူးဒါပေမဲ့ကျွန်တော်တို့တိုင်းတိုင်းတွေနဲ့ platform တစ်ခုနေပြီးတော့ကျွန်တော်လှုပ်လာတယ်လှုပ်လာတဲ့အခါမှာကျွန်တော်တို့ကလုံးဝအခွင့်အရေးစိတ်တုံးနေတဲ့ဘဝတစ်ခုကနေကျွန်တော်ကမြို့သားအတန်တွေကိုပြောလာရတယ်ဆိုလာတယ်ခွင့်ကမ်းတစ်ခုပေါ့ဒီ platform ပေါ့အဲ့ platform ပေါ်မှာပဲကျွန်တော်တို့ဟာကျွန်တော်ဒီအားစုအပေါ်မှာကျွန်တော်ရေခံရေခံပေါ့ကျွန်တော်တို့မှာနာကြီးမှုတွေပေါ်မှာကျွန်တော်တို့ရမြူသားရေးဝါရဟတပြန်တပြန်ကောင်းထောက်လာတယ်။ထောက်လာတဲ့ခါမှာဒါပေမဲ့ကောင်းထောက်လာတယ်ဆိုရင်ကျွန်တော်တို့ကကျွန်တော်တို့တင်းမာတဲ့လူတွေလည်းမဟုတ်ဘူးအစွန်ရောက်တယ်လည်းမဟုတ်ဘူး။ဒါတကယ်တည်းရှင်းမှန်တဲ့ပြည်တော်စီးကိုကျွန်တော်တိဆောက်လို့ရတယ်။ဟောတိဆောက်လို့ရတကယ်တိုင်းလူတွေရှိကြည့်ပဲကျွန်တော်တို့ဘာမှဒီလိုရှင်းရမှာဘာမှအလုံးအမုန်းတရားမရှိတဲ့တန်ကန်တဲ့ဖက်ဒရယ်စနစ်ကြီးတစ်ခုကိုတိဆောက်ချင်တယ်တို့ရင်းနေမှာလဲကျွန်တော်တို့ model တွေရှိရတယ်။ဒါပေမဲ့2005မှာရွေးကောက်ပွဲနိုင်လာပြီးတဲ့အခါမှာ NLD အစိုးရအဖွဲ့တွေပေါ့နော်အဲ့လိုရခိုင်မှာလဲတိကျပြဿနာရှိတယ်ပြောရင်တော့အခြေကြီးပေါ့ဗျာ။သူတို့ပြောရရင်တော့ရခိုင်ပြဿနာကိုရှင်းရှင်းလေးပြောရင်တော့ရခိုင်ပြည်မှာ NLD ကရွေးချယ်လိုက်တဲ့ cabinet ဟာရခိုင်ပြည်ရဲ့လူမှုစီးပွားအခြေအနေရခိုင်လေးရင်ဆိုင်နေရတဲ့တကယ်အဓိကပဋိပက္ခဥမာရဟုအဲ့ဒီဗန်ဂလီ issue တရုတ် issue ပြည်တွင်း issue တွေကိုလုံးဝကိုနားမလည်ဘူးဒါပေမဲ့သူတို့က NLD ပေါ်မှာတော့တိစရှိတဲ့လူတွေပဲအဲ့တော့ဒီလူတွေလုံးမှားရင်းနဲ့ policy တွေမှားရင်းနဲ့စီမံခန့်ခွဲမှုတွေအင်မတန်အောက်တန်းချမှုတွေပေါ့ဗျာပုံမှန်နဲ့ပြောရင်အကျိုးပြချစမ်းမှုတွေကိုကျင်းတရားအောက်တန်းချမှုတွေကြောင့်တခိုင်တွေကအစိုးရကိုတော်တော်မုန်းလာတယ် ready ကခံလာတယ်အဲ့တော့ကျွန်တော်တို့ ethnic based nationalism ကရခိုင်မှာပုံမြင့်လာတယ်အစိုးရညံ့ဖြစ်လို့ပဲ
ဟုတ်ကဲ့
ကျွန်တော်အဲ့ဒီ demo တွေကိုရှော့ဖို့အတွက်ဒီမှာ federal model ဆိုတာလည်းဘာမှချမပြနိုင်ဘူးရခိုင်ကပ်ပြည်ဆိုတာ federalism နဲ့ပတ်သက်ရင်ဒီလိုပဲအဲ့တော့တိုင်းပြည်ကိုဘယ်လိုအုပ်ချုပ်မလဲအဲ့တော့တိုင်းရင်းသားပြည်ထောင်ကိုကန်တယ်ဖို့အတွက်တော်တော်ညံ့ဖြစ်တဲ့ policy တွေနဲ့တွောနေတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်ဦးလာစောကိုခုနကရွေးကောက်ပွဲကိစ္စနဲ့ပတ်သက်ပြီးလည်းပြန်ကောက်ချင်ပါလေရွေးကောက်ပွဲကာလတုန်းကဒီ NLD ပါတီဘက်ကပြောတာသူတို့ပါတီဟာလူမျိုးတစ်မျိုးတည်းကိုကုစားပြုတဲ့ပါတီမဟုတ်ဘူးပြည်နယ်တိုင်းမှာရှိတယ်ဒေသတိုင်းမှာရှိတယ်သူတို့ရဲ့အမာခံတွေသူတို့ရဲ့ဟိုအခြေခံတွေရှိတယ်အဲ့တော့ကြောင့်မလို့တန်းသားလူမျိုးပေါင်းစုံကိုအားလုံးကိုကုစားပြုနိုင်တဲ့ပါတီဆိုပြီးပြောပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ဦးလှဆော်ရဲ့အမြင်သိချင်ပါတယ
်ဟုတ်အဲ့ဒါကတော့လေပြောခွင့်ရှိပါတယ်ကြံ့ခိုင်ကြီးကလည်းပြောခွင့်ရှိတာပေါ့ဒါကတော့ reality ကိုနားလည်ဖို့လူတွေလေ
ဒီငါလည်းဘူးလေတိုင်းသာကိုစားပြုတယ်ရင်နိုင်မှာပေါ့လေကျွန်တော်တို့မတရားနိုင်တာအမှုတာပဲကျွန်တော်ပြောသလိုပဲညဦးမြို့မှာအနေဒီလာတိုင်းရောကျွန်တော်အားနာပါတယ်ပြောမှာကျွန်တော်မပြောကောင်းဘူးအဲ့တော့ဒီမှာညဦးမှာအနေဒီကိုစားကြည့်တဲ့လူတွေကသူစဉ်းစားကြည့်တဲ့လူရှိရင်ဖြစ်မှာပေါ့ဒါမဲ့သူလည်းအမတန်ဝေးတဲ့လူတော့နိုင်ငံရဲ့အတွေ့အကြုံတော်လိုင်းရဲ့အတွေ့အကြုံဖြတ်တန်းမှုတဲ့လူဖက် ဟိုအင်မတန်ယူရက်ဆင်းတဲ့လူတွေကတော့နိုင်မှာပေါ့လေဒါပေမဲ့မျိုးသားရေးဝါဒခြေခံခိုင်တဲ့ခိုင်ရောက်ပိုင်းလုံးနေရာမျိုးပါတော့ဘယ်တူပေါက်နိုင်မလဲ
ဟုတ်ကဲ့ခင်ဗျာโอเคกูล่ะซอบมุ้ยโคกะลีไลบอมมาขณะนี้ไปบ่าวครับเนี่ยจอตรอชินนี่กูแห่ไปจิมมาเลยจนอีกซงอุตั้มหมองอุตั้มหมองลีไลบอมมายောက်นี่บาบิตูตุ๊ๆซินนี่เมียนๆโลยาบาเลยครับ
โอเคกุยอีอันนี้ดีอ่ะดิตัวปฐมคือ2000เนี่ยจริงอ่ะโหยูยะการิยอยูยูวินันนี่ก็เนาะป่าอ่ะปอนเนาะเกออโลโลกูอะไรจริงตัวด็อกเตอร์นี่ก็อ่ะไลဒေါက်တာအဲ့ဒါဗမာပြည်ကဒေါက်တာတွေကရှင်းကြောပဲဆိုဒေါက်တာရန်ကုန်ကြီးများတယ်အဲ့တော့လုံရဲကန်ရဲမကန်ရဲတွေပါတာပေါ့တော့အတိုင်းသားဖြစ်နေတယ်ဆိုတာကကျွန်တော်အတိုင်းသားဖြစ်တယ်တော်ငါဆန်းကြီးမြောက်ပိုင်းတောင်ပိုင်းအားကျင်းအောင်ရောက်ဘူးတယ်တစ်ခါဆိုရင်တော့ဒါဟိုဘုရားဘာသာတွေဖြစ်ပြီးမွတ်စလင်ဖြစ်ပြီးတိုင်းသားတွေမှာတို့ကအဆိုးဆုံးပါပဲဟောဒါဟူတို့ကယူပေါ်ကွယ်ဒီအောင်နိုင်မှာဒီဖယ်ကြီးကိုပြင်မယ်လို့ပြောတယ်ဖယ်ကြီးကိုပြင်တဲ့တရားကဆက်လို့ဖြစ်စီတော့တရားဒီအဆင်ဆိုးတာလောက်သွားတယ်ဒါသူပါတီဝင်တယ်ဆက်လို့ခြားပါတီတွေလည်းသူကငံငယ်ပြအောင်လုပ်ထားတယ်ဒီဖယ်ကြီးကိုပြင်လို့မရအောင်တိုင်းသားတွေကိုဟိုစီးရုံးလို့မရအောင်အဆက်တည်းပြအောင်လုပ်တာဒီကြီးကတော့စစ်အာဏာရှင်ပါပဲပြောချင်တာတော့စစ်အာဏာရှင်တွေလုပ်ခဲ့တာလားဟိုဒီဟာလားဒီဒါဆိုစီမံကြီးသူတို့လုပ်တယ်ဒီဖက်ကြီးကအချင်းအာဏာရှင်တွေလုပ်တာဒီဗမာပြည်စထောင်ရတာဥပဒေရရှိပြီးသားတော့အင်္ဂလိပ်လက်ထက်ကလည်းရှိပြီးသားဗိုလ်ချုပ်လက်ထက်ကလည်းရှိပြီးသားဥညံလက်ထက်ကလည်းရှိပြီးသားဒီဘက်ကဒီဖက်ကြီးကနောက်ရှိကြီးကိုပဲအတီလုပ်နေတာဗမာပြည်ကဒီက2008ကနေစပြီးတာမဟုတ်ဘူးဟိုရှိရရင်ရှိရလေဟုတ်ကဲ့တော့ပါပဲ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ကတော့ရှိတူဖိတ်ခေါ်ကြပါလေဥဆိုးဝေတူတုတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပထမဒီရခေါ်တဲ့ဟိုတိုင်းရင်းတိုင်းကောင်းစင်ကတော့ကျွန်တော်တို့ဒီပေါ့လေဒီတိုင်းရင်းသားအခုနဲ့ပတ်သက်လို့ဟိုကရားပြည်ကဘုကျောင်းဆန်းကြီးကြီးကျောက်နဲ့ပတ်သက်ပြီးခေါ်တာဆိုတော့အခုဆွေးနွေးရနေတော့နည်းကွဲလဲနေတာပေါ့နော်ကျွန်တော်ပြောရမယ်ဘုမားဆိုတာလည်းအမှန်တိုင်းရင်းသားပါပဲနော်ကရားမှာတိုင်းရင်းသားမဟုတ်ပါဘူးဘုမားလည်းတိုင်းရင်းသားပါပဲမိုးဘော်ကကြားရတာမဟုတ်ပါဘူးကျွန်တော်တို့ရာဇဝင်အဆက်ချက်ကနေဘိုးဘီးတွေအတူရှင်ကျဲနေဖြစ်ကြတာတိုင်းရင်းသားဆိုတဲ့စကားမပေါ်ထုတ်ပြန်ရဘာပြဿနာမှမရှိဘူးအဲ့ဒီကနေဆိုတဲ့စကားပေါ်ထုတ်နေကမှာတက်တယ်ညီဖြစ်နေတယ်။သူဘုကျောင်းဆန်ပြောခဲ့ပါလေ။ကိုကြီးကလွယ်လွယ်ကျူပန်းစင်ကအင်းတစ်ချက်ကမှတစ်ချက်။ဒါပက်ထရီမူပါပဲဘုကျောင်းဆန်ချက်မှတ်ခဲ့တဲ့ပက်ထရီမူ။အဲ့ဒီကရားပြည်နယ်မှာဖြစ်နေတဲ့ဘုကျောင်းဆန်ကြောက်ရွံ့နေပတ်သက်လို့ဒီဘုကျောင်းဆန်ကပက်ထရီဒီတောင်ကြီးကျူသွားနေခြင်းလမ်းခွလမ်းမှာကြာဆုံးသွားတယ်။ဆိုတော့အဲ့ဒီတိုင်းသားတွေကိုပက်ထရီမူဘုကျောင်းဆန်မပေးနိုင်ဘူးလမ်းခွလမ်းမှာကြာဆုံးနေလို့ဒါဘုကျောင်းဆန်ကိုဆဲနေတယ်လို့ပေါ့ဗျာနော်။ကျွန်တော်ပြောဦးမယ်ရက်ဆက်ပြီးတော့
ဟုတ်ကဲ့တူတူတူလေးတော့ပြောပြပါခင်ဗျာ
ကျွန်တော်တို့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာသိကြတဲ့ပုံဗျာအာနာချင်းလွတ်လိုက်ရပြီးတဲ့နောက်ပိုင်းမှာအာနာချင်းအစိုးရဒီအာနာချင်းတန်းနဲ့ဆိုတာအာနာချင်းအစိုးရဒီစုမှုသွားတဲ့အခါမှာတိုင်းနာဒေတာတွေမှာပေါ့ဒီနည်းစုပေါ့ဗျာတိုင်းနာဆိုတာဗမာလဲဗမာတော့ဒီနည်းစုပေါ့တိုင်းနာပါပဲဆိုတော့ကဒီတနက်ဒီကြားထဲမှာနေထိုင်ကြည့်နေရတဲ့အခါကျတော့တို့အကြောက်ကြီးရှိနေတယ်နော်ဒါဒီကြက်ကနာဒီမှာဒီအကြောက်ဒီအကြောက်ဒီအကြောက်ဒီအကြောင်းကြည့်ပြီးတော့ဖြစ်နေတဲ့ကြက်ကနာလို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့ခင်ဗျာအခုဆိုရင်ကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှင်တူပြေးစာကျွန်တော်ဖတ်ချင်ပါတယ်ပြင်မနာဦးဖိုးကြီးတဲ့သူရေးထားတာကတော့ဒီမိုကရေစီနှစ်ချို့နိုင်ငံကြီးတွေကအာဏာရဘယ်ပါတီမဆိုအားနည်းချက်တွေပြုပြင်စရာချက်များကတော့ရှိကြစေမဲပါတဲ့ NLD ရဲ့တိုင်းသားရေးကင်တွယ်မှုမှာလည်းအားနည်းချက်တွေတွေ့ရပါတယ်တဲ့ဒါပေမဲ့လည်းပထမဆုံးအာဏာရယူတဲ့အချိန်မှာတိုင်းသားတွေကို power sharing မလုပ်တာကထိမ့်သိမ်းရခတ်ပြီးတော့စစ်တပ်အကြိုက်ပြန်တွေ့သွားမှာစုလို့လို့ယူဆပါတယ်တဲ့ဘလူးပဲဖြစ်ဖြစ်2020ထပ်နိုင်ခဲ့လို့ရှိရင်တော့တိုင်းသားတွေကို power sharing ပေးကိုပေးရပါလိမ့်မယ်လေဒီလိုလှုပ်ချအဖြစ် main power ဖြစ်စုစည်းပြီးတော့ဆက်လာရှင်တက်ဆိုးရှင်မှုကိုမြင့်ဖြတ်ရပါလိမ့်မယ်တဲ့တိုင်းသားတွေအနေနဲ့ကလည်းအာဏာရတဲ့အခါမှာအဓိကရည်မှန်းချက်ဖြစ်တဲ့ဆက်လာရှင်အမြင့်ဖြုတ်ရေးကိုလုပ်ရပါလိမ့်မယ်တဲ့ပြည်မနာဦးဖိုးကြီးသူ့ရဲ့အမြင်ဖြစ်ပါတယ်ခင်ဗျာဦးခွန်အုပ်ကရဲ့အမြင်မှာကိုလက်ရှိအမျိုးသားဒီမိုကရေစီဖွဲ့ရုပ်ရဲ့မူဝါဒနဲ့လက်ရှိသွားနေတဲ့ညီညွတ်လုပ်ငန်းစဉ်ဒီအခြေအနေပေါ်မှာအကောင်းမြင်မှုရောရှိပါလားအလားလာကောင်းတွေ့ရှိရလို့ရောမြင်ပါလား
ကျွန်တော်မြင်တော့မြင်ပါလား အလားလာကောင်းနေရှိတယ်လို့မြင်ပါတယ်ဒါပေမဲ့တခြားသောဒီအာအရင်ရေးပြီးရေးတော့ဗျာတခြားသောပြက်ပြက်လောက်ဆိုင်ရမယ့်အခြေအနေတွေနဲ့ပေါင်းလိုက်ရင်တော့ဒီလားလာကတော့ကျွန်တော်တို့ရခိုင်နှုန်းကြီးလို့တော့မပြောနိုင်ဘူးပေါ့အဲ့ဒီလိုတော့ပြောရအောင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဥလားစောပြောင်းအောင်ဒီဥလားစောမေးချင်ပါတယ်ခင်ဗျာအပြောမယ်ဆိုရင်တော့ဒီဒီမိုကရေစီအကူပြောင်းကာလတွေမှာဘယ်နိုင်ငံမှစုမှာဒီအမျိုးသားရေးကောင်းထောင်မှုတွေနောက်လူမျိုးရေးအစိုးရမှုတွေကြုံရပါတယ်ကျွန်တော်နိုင်ငံမှာလည်းအခုအနေထားကတိုင်းသားဒီမူဝါဒနဲ့ပတ်သက်လို့အာဏာရပါတီရဲ့သဘောထားရှိလို့တစ်ဖက်မှာလည်းအစိုးရမှုတွေတိုင်းသားကြီးဘက်မှာလည်းအစိုးရမှုတွေကျွန်တော်ကြားနေမြင်ရတာရှိတဲ့ခါကျတော့ပြောရမယ်ဆိုရင်နိုင်ငံရဲ့ဒီပြောင်စုရေးအလားအလာနဲ့ပတ်သက်လို့ပေါ့နော်ဖယ်ရယ်ပြောင်စုရေးအလားအလာနဲ့ပတ်သက်ဥလားဆိုရဲ့အမြင်သိချင်ပါလေအလားအလာကောင်းနေရောဥလားဆိုမြင်ရလားအပြုသဘောမြင်ရလား
လူရတော့လေအဲမတန်ဘဘဒီကျွန်တော်ဒီဒီကောင်စုကြီးမှာကျွန်တော်48လွတ်လပ်ရကြတယ်ကတိုင်းရင်းသားတွေအနေနဲ့ဟိုအကုန်လုံးသူရဲ့ဒဏ်ဒုခခံစားခွင့်ကြေနာတွေအများကြီးသိုးသိုးဝဝပြဿနာကြီးပြင်းစစ်ပြနာကြုံလာခဲ့ရတယ်ဆိုတော့အခုဒီမိုကရက်တစ်အိုပနင်းတစ်ခုမှာတော့ကျွန်တော်တို့ကကောင်းမြင်ပါတယ်ဒါပေမဲ့အားကြီးရလွယ်လည်နေတော့ဖြတ်တန်းရမယ်တော့မဖြစ်ဘူးကျွန်တော်နောက်တစ်ခုကကျွန်တော်ဝန်းနေတာကဗမာဒီဗမာလူမျိုးတွေကြားထဲမှာအာဏာရတဲ့ပါတီကြံ့ခိုင်ရပါဝင်ပေါ့လေဒီလူတွေကအရင်သားဒီရဲ့လူမျိုးမှုဘဝစီးပွားရေးဘဝအမျိုးသားခံစားချက်တွေကိုမနိုင်မှုတော်တော်လွဲမှားတယ်နားမလည်နိုင်ကြဘူးအဲ့တော့ဒီ mindset ကိုတော့ပြောင်းဖို့လိုတယ်အာဏာရှိတဲ့လူတွေကအဲ့တော့သူတို့ကကျွန်တော်တို့ကိုကျဉ်းချောင်းတယ်လို့မြင်တယ်အဲ့တော့ခံရတဲ့လူကခံရတဲ့လူပဲသိတယ်အဲ့တော့ကျွန်တော်တို့ဒန်းတူရည်တူဆက်ဆံဖို့နောက်တစ်ခုကသဘောထားကြည့်ဖို့ဖက်ပြကိုတောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကိုလူရှင်တဲ့ model ကိုထုတ်ပြတယ်။ Reality based conversation model ထုတ်ပြတယ်။အာနာရှိတဲ့လူတွေသဘောထားကြည့်ကြည့်တဲ့လူတွေကကိုဘာဖက်ပြဘာ model ကိုမှလည်းထုတ်မပြဘူး။ NLD ဆိုရင်ခုတည်းကဘာ model မှကိုလည်းကျွန်တော်တို့မပြောတာလည်းမရှိဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုတည်းလီလိုက်အချိန်လေးဆီသွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒီ ANV ပါတီကဦးလာစောနောက်ပုံအမျိုးသားလူမျိုးရေးပါတီကဘုံမွေးခွန်ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်တည်းလီလိုက်ဆီစဉ်ဒီမှာပဲကျွန်တော်ကွေးပေးပ
ါဒါကတော့ကိုတောင်းညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းရိုက်လီလိုက်အစီအစဉ်ပါရှင်အခုတော့ဗုဒ္ဓဘူးနေ့နည်းနည်းခင်းအတွက်တည်င်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါ
American သမ္မတ Donald Trump ဟာဒုတိယအကြိမ်နိုင်ငံတော်အခြေပြမင်းကွန်းကို Washington DC ည9နာရီနောက်တနင်္ဂနွေအကြံမှာလွှတ်တော်2ရက်8မောင်မှာပြောကြားတော်မှာဖြစ်ပါတယ်မင်းကွန်းပြောမယ်လွှတ်တော်အစ်စ်မှာတော့လူနည်းစုတွေနဲ့အမျိုးသမီးတွေစံချိန်ချိုးလောက်အောင်ရှိနေပါတယ်ဒီနှစ်နိုင်ငံတော်အခြေပြမင်းကွန်းမှာကြီးကျယ်ခန့်နှံ့မှုကိုရွေးချယ်ပြီးတော့အဓိကအကြောင်းအရာဖြစ်ပြောဆိုမှာဖြစ်ကြောင်းအင်ဗျူရောအကြီးတန်းအရာရှိတူကပြောကြားထားပါတယ်။ကျမတို့အတန်းနှင်းပြီးနောက်တနင်္ဂနွေကဝါရှင်တန် DC စံတော်ချိန်ည9နာရီမြန်မာစံတော်ချိန်ဗုဒ္ဓဖူးမနေ့8နာရီပြောကြမယ်။တမရမင်းကွန်းကိုအမေရိကန်ရုပ်သံတွေကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်တယ်လို့ VOA မြန်မာ Facebook နဲ့ website စာမျက်နှာတွေမှာလည်းတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်ကျန်းသက်စာဂျိန်ဆိုဝဲကော်မတီအနေနဲ့အလှူရှင်တွေဆင်းတဲ့အသုံးစီတွေကိုတင်သွင်းဖို့အတွက်ပြည်တော်စုအစိုးရရှေ့နေတွေကတမန်စာတစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့သမ္မတအင်မြူရောကချက်ချင်းပဲခက်ခွာခွာတုံ့ပြန်ပါတယ်။သမ္မတအင်မြူပြောခွင့်ရဒီကိစ္စကသမ္မတအင်မြူနဲ့ဘာမှမဆိုင်ဘူးလို့တုံ့ပြန်တာပါ။မြန်မာအစိုးရကလက်နက်ကင်တော်လန်းနေကြတဲ့တန်းကသာလက်နက်ကင်အဖွဲ့အစည်း၄ခုကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်တယ်လို့ဒီကနေ့ပဲကျင်းပလိုက်ပါတယ်။အေရခိုင်တပ်ဖွဲ့ MNDAA ကိုကံတပ်ဖွဲ့ KIA ခြင်လက်နက်ကင်တပ်ဖွဲ့ TNLA တောင်ပလောင်ဖွဲ့တွေကအနေရှိအဖွဲ့အစည်းတွေဖြစ်နေဖယ်ရှားလိုက်တာဖြစ်ကြောင်း Facebook ကကျင်းပါတယ်။ Venezuela နိုင်ငံကိုနိုင်ငံခြားသားလက်နက်ကင်တပ်တွေမဝင်ဖို့အတွက်သူမျှော်လင့်ထားပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကပြောကြားလိုက်ပါတယ်။
ကျေးဇူးပါရှင်။တင်ပြအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ Jimmy Cooks ဖြစ်ပါတယ်။ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.